ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဟာလွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းအချိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံမှုအများပြားသလိုစစ်လက်နက်ပစ္စည်းတွေကိုလည်းဖျက်သိမ်းစီရမိခဲ့တယ်လို့ AA ဘက်ကပြောပါတယ်။အေရပြောဆိုချက်ကိုတော့တပ်မတော်တာဝန်ရှိသူတွေကညှင်းဆိုထားပါတယ်။ချိခိုင်ဒေတာစီရင်နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီကနေ့ရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တမ်းနာချုပ်တပ်မတော်ပြောခွေရပူမှုကြီးဝင်းစော်ဦးကအခုလိုပြောပါတယ်
။ပုံရင်းရောက်ချင်ဆိုတဲ့ဒီနေ့ဖြစ်တာပဲ။အဲအဲမြောက်ဘက်ကိုဆက်ပြီးတော့ပြည်ဆိုရင်ကြောက်တော့ရဲ့မြောက်ဘက်ပေါ့နော်။ဒါခဏလေးတန်းမြောက်ရဲ့ဆီရဲ့တန်းမြောက်တော်ရဲ့တော်ရဲ့
ဒီကနေ့ပုံလူကျုံမြောက်ချမ်းကြောက်တော်မြို့နယ်မြောက်ဘက်ချမ်းနဲ့မင်းပြမြို့နယ်ပန်းမြောင်ရှိဘက်တောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တိုက်ပွဲဖြစ်ပွားနေစေလို့ဘူမူကြီးဝင်းစော်ဦးကပြောပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရှိသေးဘူးလို့ဆိုပါတယ်။ရခိုင်လက်နက်ကိုင်အေဖွဲ့ပြောခွေရခိုင်တုခကတော့မင်းပြဘက်မှာတိုက်ပွဲဖြစ်နေကြောင်းအသိပြုခဲ့ပေမဲ့အသေးစိတ်ကမသိရှိသေးဘူးလို့ပြောပါတယ်။အောက်တိုဘာလ19ရက်နေ့ကနေ23ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ဦးမင်းပြနယ်ပုံလူကျုံမြို့နယ်တွေမှာတပ်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံမှုတွေများပြားခဲ့တယ်လို့ AA ဘက်ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ဒီလိုတိုက်ပွဲအခြေအနေကို AA ပြောခွေရခိုင်တုခကအခုလိုပြောပါတယ်။
ဒီကိုရနေမှာဒီမနေ့6နာရီကနေနေ့7နာရီလောက်ဒီရောင်းဦးကနေလက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့အနည်းဆုံးက6ဦးအထက်ကျဆုံးတာရှိတယ်ဟိုဒါရရတဲ့ဥစ္စာလေးအဲ့မှာ6ဦးအထက်ရှိတယ်မနေ့7နာရီခွဲပေါက်မှာတော့ဒီအဲ့ဒီလက်ကရွာဘက်ကိုစစ်ကူလိုက်လာတဲ့ဒီနောက်ကပေါ်မှာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ကရေတလီရွာအနောက်မှာနေပြီးတော့ဓာတ်ချတိုက်ခိုက်တာရှိတယ်လက်ကြရမ်းမှာဖြစ်တဲ့ဒီတိုက်ပွဲအတွင်းမှာတော့ဒီဗမာစစ်တပ်စီကနေကျွန်တော်တို့ဟိုစစ်လက်နက်ပစ္စည်းတွေတင်ပြရမိတာရှိတယ်။ချိုးကိုရင်းနေမှာပဲဒီမင်းသားမျိုးနယ်ကျော်ပွားရွာရဲ့အရှင်းရောက်ခဲ့ပေါ့နော်။တောင်ကမ်းပေါ်မှာလည်းအဲ့မှာအဲ့ကွတကြီးဖြစ်တာရှိတယ်။တောင်သားသောမျိုးနယ်ဒီအောင်မကျော်ရွာရဲ့မြောက်ဘက်အဲ့ဒီမင်းမဆောင်ဖြစ်မှာအဲ့ကွတကြီးဖြစ်တာရှိတယ်။ဒီတိုက်ပွဲမှာတော့ဗမာစစ်တပ်ဘက်ကနေပြီးတော့အနည်းဆုံး၈ဦးထဲကျဆုံးတာရှိတယ်။အဲ့ဒါကျွန်တော်တို့ကမျက်နှာညာအော်တိုဘန်ရဲ့နေမှာမနေ့7နာရီ9စီမှာမြောက်ဦးမြို့နယ်လက်ကရွာတကားနီးမှာအဲ့မှာအဲ9စီလောက်ပါတဲ့ဒီရန်သူစစ်ကြောင်းတစ်ခုကိုဒီကျွန်တော်တို့ရခိုင်တပ်ကမန်ဒိုတွေကနေပြီးတော့အားဖြတ်တိုက်ခိုက်ခဲ့တာရှိတယ်။ထုံပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ဖေကိုရဲကနေ21ရက်အတွင်းမှာဒီရန်သူဘက်ကဒီကြားဆုံးတဲ့ဥယျာဉ်ဟာဒီကမ်းပ99ရက်လောက်ခံတက်တယ်ဘက်ကကြားဆင်းတာ35ဦးအထက်ကိုရှိတယ်။ဒါရတဲ့သူတွေက30အထက်ရှိတာပေါ့။မတော်ဘက်ကလည်းကြားဆင်းတာတချို့ရှိတယ်။နောက်ပြီးဒါရရတာတချို့လည်းရှိတယ်ဗျ။
ဝေတာလီနဲ့လက်ကကြေးရွာတိုက်ပွဲမှာ RPG 7ဘုံဒီ15လုံး60မမဘုံဒီ20လုံးဆက်သွယ်ရေးဆက်ကြီး2လုံးမိုင်းလက်နက်ခဲယံစေဝါပစ္စည်း MAG 3500ကျော်ပါဝင်စစ်သုံးဆောင်ပစ္စည်းဖုံးနဲ့ဆက်ဆက်ပစ္စည်းပြိခါတချို့ဆံရွက်ဆက်တန်းတချို့ကိုအေဘက်ကသိမ်းဆည်းရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အောက်တိုဘာလ20ရက်နေ့မှာလဲဗုဒ္ဓတောင်မြို့နယ်အုတ်တောင်ရွာရှေးမြောက်ဘက်အယိုးကျတောင်သန်းပေါ်နဲ့ချင်းမြင့်နယ်ပလဝမြို့နယ်ခမောင်းဝရွာမြောက်ဘက်တောင်သန်းပေါ်မှာလဲတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်။အေဘက်ကထုတ်ပြန်ထားသလိုသမ္မတော်ဘက်ကထိခိုက်ကြဆုံမှုများပြားတယ်ဆိုတာကိုတော့ဘူမူကြီးဝင်းစော်ဦးကညင်းဆိုပါတယ
်။အလောက်လဲကြာတာတန်ရတာတန်ရတာအနေချင်းတော့ပြောတဲ့ရေးဆွဲတယ်ပေါ့။ဟုတ်တိုက်ပွဲဖြစ်တဲ့နောက်တော့ဗျာနှစ်ဦးနှစ်ဖက်တော့တန်ရတာကျွန်တော်ပြောချင်တာတော့သူတို့ပြောတဲ့ data တွေကမှားတယ်
။အောက်တိုဘာလ23ရက်နေ့ကလည်းဗုဒ္ဓတောင်မြို့နယ်နဲ့မင်းပြမြို့နယ်တို့ကရွာတချို့မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ19ရက်နေ့ကလက်ကကျေးရွာနဲ့ဝေသာလီကျေးရွာကြားတိုက်ပွဲတွင်စစ်ရှောင်းဝေသာလီရွာသားတို့ချို့စစ်ဘေးတိမ်းရှောင်ရမှာခလိငယ်လူလှေမောက်တိတ်ဆုံးမှုတွေဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့ AA တို့ကြား30လကျော်ကြာတိုက်ပွဲဖြစ်စဉ်ကာလတွင်းမှာအရသာ90ကျော်တိတ်ဆုံးပြီး120ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကူဆယ်တွေကပြောပါတယ်ခင်ဗျာ။